တော်ရရှင်များရှင်ဟောင်ကောင်မှာကလေး3ယောက်တည်ဆုံးပြီးတော်တော်များများကိုလည်းဖျားနာစေတဲ့တုတ်ကွေးရောဂါပြန့်နှံ့ဖြစ်ပွားနေမှုအတွေ့ဟောင်ကောင်ကကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကစုံစမ်းနေကြပါတယ်။ဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပွားတာကိုထိန်းချုပ်နိုင်ဖို့မူလရန်ကြောင်းတွေအလုံးကိုအစိုးရကပိတ်ပစ်ခဲ့ပါတယ်။အခုလိုဟောင်ကောင်မှာဖြစ်နေရတဲ့အခြေအနေတွေကိုသတင်းတောင်ဟေဒါဘီရွန်သတင်းပေးပို့ထားတာမတ်စုမြတ်မွန်ကဆက်ပြီးပြောပြပေးပါလားရှင်။
virus ပေါ်ပြန့်နှံ့ကူးစက်မှုကိုထိန်းနိုင်ဖို့အတွက်မူလာရန်ကျောင်းနဲ့နေကလေးဒိန်းကျောင်းတွေကိုသတင်းနှစ်ပတ်ပိတ်လိုက်ပြီးလို့ကြာသာရေးနေမနေ့မှကတ်ပြီးတော့အစိုးရကကြေညာလိုက်တဲ့အတွက်ကျောင်းသားမိဘတွေဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကြားမှရွရွတဲတဲဖြစ်သွားခဲ့ကြပါတယ်မညညွန့်လွင်တချို့မိဘတွေဆိုရင်သတင်းမကြားဘဲနဲ့ကလေးတွေကိုကျောင်းလာပို့တာမျိုးတောင်မှဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်မှာတင်အဲ့ဒီလိုတုတ်ကွေးရောဂါကြောင့်ကလေး၃ယောက်အနည်းဆုံးသေဆုံးခဲ့ပါတယ်ကျမရေပြုစုဆောင်ရှားမှုဌာနရဲ့ပြောပြချက်အရဆိုရင်ကျောင်းပေါင်း23ကျောင်းကကျောင်းသူကျောင်းသားပေါင်း180လောက် virus ပိုးကူးစက်တယ်လို့သတင်းပို့ခဲ့ကြောင်းပြောပါရယ်ကျမရေဌာနအကြီးအကဲဒေါက်တာယော့ချိုကတန်းပေါင်းများစွာသောကလေးတွေကိုရောဂါမကူးအောင်လို့တားဆီးကာကွယ်ရေးဟာအင်မတန်မှအရေးကြီးတယ်လို့ပြောပါရယ
် The percentage of young children getting influenza in this coming season is obviously seems to be higher than that of the adult group.
လာမယ့်ရာသီမှာတုတ်ကွေးရောဂါဖြစ်မယ်လို့ခန့်မှန်းထားတဲ့အထက်မှာကလေးတွေရဲ့အရေးအတွက်ကလူကြီးတွေရဲ့အရေးအတွက်ထက်အများကြီးပိုများပါတယ်။ကျွန်တော်တို့စုံဖြတ်ချက်တစ်ခုခုမချခင်ဒီအရေးအတွက်တိုးလာတာမျိုးအဖြစ်မခံနိုင်ပါဘူး
။ virus ပိုးသစ်တစ်မျိုးပေါ်နေပြီးဒါမှမဟုတ်ရောဂါသစ်ဖြစ်နေပြီးဆိုတဲ့စိုးရိမ်မှုတွေကိုနည်းနိုင်သမျှနည်းအောင်လို့ကျန်းမာရေးအာဏာပိုင်တွေကစ조사နေကြပါတယ်။မလာရောက်တိုင်းဟောင်ကောင်မှာဖြစ်လေဖြစ်ထရှိတဲ့တုတ်ကွေးရောဂါဖြစ်ပွားမှုအထွတ်အထိပ်ကိုရောက်နေတာဖြစ်နိုင်တယ်လို့သူတို့ကပြောကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ဟောင်ကောင်မှာရောဂါဖြစ်နေတာသူတို့သိပေမဲ့အခုအချိန်အထိကတော့ရိုးရိုးတုတ်ကွေးရောဂါပဲဖြစ်နိုင်တယ်လို့ပြောပါတယ်ကလေးတွေမှာပဲဖြစ်နေပုံရတဲ့ရောဂါရဲ့သဘောတဘာဝကိုကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေစုံစမ်းနေကြတယ်လို့လည်းဟောင်ကောင်ကျန်းမာရေးဌာနအကြီးအကဲဒေါက်တာချိုကပြောပါတယ်
At this moment, we do not have any evidence that there is significant viral change in terms of the.
ခုချင်းကြီးတော့ virus ပိုးရဲ့ MBA ပင်းနှင်စွန်းနဲ့မျိုးဗီဇဖွဲ့စည်းမှုမှာထူးထူးခြားခြားပြောင်းလဲတာမျိုးမတွေ့ရသေးပါဘူး။ထူးခြားတဲ့ပြောင်းလဲမှုတွေရှိမရှိကိုလောလောဆယ်မှအထူးစူးစမ်းပြီးလေ့လာနေပါတယ်
။ပထမဆုံးသေဆုံးခဲ့ကြတဲ့ထဲကအသက်3နှစ်အရွယ်မိန်းကလေးမှာ H3N2 တုတ်ကွေး virus တွေ့ရှိခဲ့ပြီးတော့ယောက်ျားကလေးကတော့တုတ်ကွေးလိုရောဂါနဲ့သေဆုံးခဲ့တာဖြစ်ပါတယ်။ဆေးရုံတွေမှာလည်းတုတ်ကွေးလိုယောဂါမျိုးနဲ့ဆေးရုံလာတဲ့သူတွေများလာခဲ့ပါတယ်။အသက်ရှူလမ်းကြောင်းကိုဒုက္ခပေးတဲ့ SARS ယောဂါဟောင်ကောင်မှာပြန့်နှံ့ဖြစ်ပွားခဲ့တာ၅နှစ်တိတိကြာတဲ့အချိန်မှာအခုတဖန်တုတ်ကွေးလိုယောဂါဖြစ်တာဖြစ်ပါတယ်။ SARS ယောဂါဖြစ်တုန်းကဟောင်ကောင်မှာလူပေါင်း299ယောက်သေဆုံးခဲ့ပါတယ်။ဟောင်ကောင်ဒေသခံတချို့ကလွန်ခဲ့တဲ့၅နှစ်ကလိုမျိုးခံစားနေကြရတယ်လို့ပြောပါတယ်
။ Feels like of course the SARS has some impact on their state.The whole thing makes them more
cautious. ဆောက်ရောက်ဖြစ်ပေါ်ခဲ့တာရေတဲ့အောင်မှုရှိနေတယ်လို့ခံစားရတယ်ဗျ။အခုတစ်ခါမှအစိုးရသိတိထားပြီးတော့ဆောင်ရွက်နေတယ်လို့လည်းထင်တယ်လေ
။အခုတစ်ခါက SARS ရောဂါမဖြစ်ခင်တုန်းကထက်ပြည်သူ့ကျန်းမာရေးပိုင်းမှာပို့ပြီးတော့ပြင်ဆင်မှုတွေရှိနေပြီလို့လည်းကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူတချို့ကပြောကြပါဗျ။အခုလက်ရှိမှာဟောင်ကောင်ရဲ့အခြေအနေဟာ SARS ရောဂါဖြစ်တုန်းကလိုအထိတ်တလန့်အခြေအနေမျိုးကိုမမြင်ရသေးပေမဲ့ပိုသက်စေလို့နှာခေါင်းနဲ့ပါးစပ်ကိုကာကွယ်ပေးတဲ့မျက်နှာဖုံးတို့အယောင်းတွက်နေတယ်လို့ဆိုင်းပိုင်ရှင်တွေကပြောကြတယ်လို့မြေအောက်ယထာစီးသူတချို့မျက်နှာဖုံးတွေဝတ်ထားကြတာကိုလည်းတွေ့နေရပါတယ်ရှင်
။ဒါကတော့မတ်ဆူမြတ်မွန်တင်ပြပေးသွားတာပါ။